Aramis.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းဖြေကြပါရလားခင်ဗျာဒီအမေရိကန်တန်ရဲ့2018ခုနှစ်မတ်လ2ရက်နေ့တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ1925ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လွေးပါဒီညနေနားဆင်ရမယ့်သတင်းလေးထဲမှာတော့မဟာဗျူဟမျက်နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့အကြောင်းရုရှားသမ္မတရဲ့ပြောဆိုချက်တွေကိုအမေရိကန်ကပယ်ချလိုက်ပါတယ်။နေဆက်တီသမမြန်မာလူမျိုးရေးတပ်ဖွဲ့တွေတိုးချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တန်တမာရေးအရာတင်းမာနေတဲ့အပေါ်အနိကက်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်ညာပြသမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာဘက်ကလူမျိုးရေးတိုးချထားတာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်နေပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံသားကြီးဝင်ကြီးဌာနရဲ့တုံ့ပြန်ချက်က
အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မြို့လည်းဝဲတစ်ခါမှရှိတဲ့ဒီဝင်ကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဆက်ဆောင်ရွက်တက်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြင့်ချတာချင်းဖြစ်ပါတယ်ဒီဟာလည်းပြန်လာဖို့အတွက်ကျွန်တော်တို့ဆွံ့နှွေးနေတယ်လို့တစ်ဖက်ကလည်
းနိုင်ငံသားကြီးဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သူပြောကြားသွားတာပါဒီအကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်မြန်မာနေဆက်တင်းမာမှုဖြစ်နေခြင်းမှာဒီဖိအားပေးမှုတွေကြောင့်ဒုက္ခတွေရာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ပြီးခက်ပြေးရနေတယ်လို့ဆိုပါတယ်တခါမြန်မာနိုင်ငံဘက်မှာပြန်လဲလက်ခံမယ်လို့စီစစ်နေတဲ့အခြေအနေကနောက်ဆုံးဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
ကဘာပေါ်ကဘယ်နေရာကိုမဆိုပြစ်ခတ်နိုင်တဲ့မဟာဗျူဟမျက်နျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေကဖယ်ချလိုက်ကြပါတယ်။ရုရှားအနေနဲ့နျူကလ িয়ার စွမ်းရည်အဆင့်မြင့်အောင်ကြိုးပမ်းနေတာအံ့ဩစရာမဟုတ်သလိုအမေရိကန်ကိုချင်းချောင်နိုင်စွမ်းလည်းမရှိကြောင်းသမ္မတအင်ဂျီရိုနဲ့ပင်ဒဂွန်စစ်ဌာနချုပ်တို့ကပါတုံ့ပြန်လိုက်ကြတာပါ။အမေရိကန်ကတည်ထားပြီးသားကိစ္စတွေကိုရုရှားသမ္မတကပြန်ပြောနေရတာဖြစ်တဲ့အကြောင်းနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရလိုက်နိုင်ရမယ့်စီးမင်းတွေကိုချိုးပေါက်ပြီးအဆင့်မြင့်နျူကလ িয়ার လက်နက်တည်ဆောက်နိုင်ဖို့ကြိုးပမ်းနေတာဖြစ်ကြောင်းလည်းအင်ဂျီရိုပြောဝင်ရသူဆာရာဆန်ဒါစ်ကပြောဆိုထားပါတယ်။ကဝေး38တိအတွက်ဒေါ်လာဘီလီယံ930ကိုရာထားတဲ့အမေရိကန်အနေနဲ့နျူကလ িয়ার လက်နက်တွေကိုခင့်မြောက်ကြိုးပမ်းနေပြီးအမေရိကန်ရဲ့နျူကလ িয়ার စွမ်းရည်ကိုရှင်းနိုင်မှာမဟုတ်ကြောင်းလည်းပြောဆိုကြတာပါ။ရှားသမရရဲ့ပြောဆိုချက်ဟာအားအသင့်စရာမဟုတ်ကြောင်းလည်းအမေရိကန်ကဝေးဝန်ကြီးဌာနအရာရှိတွေကတုံ့ပြန်ကြပါတယ်။ရုရှားပေါ်အနိကန်စောင့်ကြည့်နေကြောင်းနဲ့ရုရှားသမရပြောခဲ့တဲ့လက်နက်တွေဆိုတာလည်းချိန်တော်ကြာခဲ့ကတိစောက်ဖို့ကြိုးပမ်းနေရတာဖြစ်တဲ့အကြောင်းပင်ကုန်စစ်ထာနာချုပ်ပြောခဲ့သူဒေနာဝိုက်ကမနေ့ကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအမေရိကန်ဟာကာဝေးရေးအတွက်အပြည့်အဝပြင်ဆင်ထားတယ်ဆိုတာကိုလည်းလူလူအနေနဲ့စိတ်ချထားဖို့ပြောဆိုထားပါတယ်နိုင်ငံတော်ခြေပြမင်းကုန်းဖြစ်ရုရှားသမ္မတမနေ့ကမင်းကုန်းပြောရမှာတော့ကြားပြတ်ဟန်တားလို့မရနိုင်တဲ့နျူကလ িয়ার လက်နက်တွေပါဝင်ရုရှားစစ်တပ်ဟာနျူကလ িয়ার စွမ်းရည်တွေကိုပိုင်ဆိုင်ထားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
တမ်မလီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်တက်မှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်တဲ့အတွက်ကုန်သွယ်ရေးဆိုင်ရာစစ်ပွဲတွေဖြစ်လာမလားဆိုတဲ့ဆိုရင်ချက်တွေဒီကနေ့တောက်ကြားနေမှာထွက်ပေါ်လာပါတယ်။ကုန်သွယ်ရေးဆိုင်ရာစစ်ကွက်တွေကျဆင်းသွားသလိုတချို့ကဘာကောင်ဆောင်တွေကလည်းပြန်ပြီးတော့လက်တုံပြန်ဆောင်ရွက်သွားမယ်လို့ချင်းချောက်ပြောဆိုပါရယ်။ဒီအတွက်ဂျပန်နီကေအညွန်ဂိမ်းဟာတောက်ကြနေမှာသတင်းနပတ်ကျော်အတွင်းနှစ်ဒသမ5ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ဒါဟာဖက်ဗရူလာ14ရက်နေ့ကစလို့အနိုင်ဆုံးတဲ့စစ်ပိတ်သွားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကလည်းအမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအပေါ်အလွန်မင်းဆိုးရင်မိကြောင်းတောက်ကြနေမှာပြောဝင်မယ်လဲတမရထရမ့်ရဲ့တမနီနဲ့အလူမီယံတွင်းကုန်တွေအပေါ်မြန်မာအခွန်နဲ့တကောက်ယူမဲ့ကြီးညာချက်အပေါ်ချက်ချင်းတုံ့ပြန်ပြောဆိုရတော့မရှိပါဘူး။တမရထရမ့်ရဲ့ကြီးညာချက်ဟာအမေရိကန်ပြည်တွင်းလုပ်ငန်းတွေအပေါ်ပြင်းပြောင်းတင်းတင်းကာကွယ်ရလိုအပ်တာဖြစ်တယ်လို့ဥရောပတမကဥက္ကဋ္ဌအယန်ကလော့ယန်ကာကရှုတ်ချပြောဆိုပါတယ်။ထရမ့်ကသူ့ရဲ့စီစဉ်ကိုအကောင့်ထည့်ဖို့မဲဆိုရင်ဥရောပတမကဖက်ကလည်းလက်တုံပြန်ဆောင်ရွက်သွားမယ်လို့ပြောပါရယ်ကနေဒါနိုင်ငံကလည်းသူ့ရဲ့တမ်နီနဲ့အလူမီနီယံတွေအပေါ်အခွန်တိုးကောက်ရင်းတံပြန်လှုပ်ဆောင်ချက်တွေချမှတ်သွားမယ်လို့ပြောပါရယ
်စီးရဲနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ဒမက်စကက်မြို့ရဲ့စင်ဂျီဘုံဒေသမှာလူသားချင်းစာနာတဲ့အနေနဲ့အရသားတွေဘေးလွတ်ရာထွက်ခွာနိုင်ဖို့ဆိုပြီးရုရှားကယာယီတိုက်ခိုက်မှုတွေရပ်ဆိုင်းပေးနေတဲ့အစီအစဉ်ဟာရည်စရာကိစ္စဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောဆိုလိုက်ပါရယ်ကုလသမဂ္ဂကပြည်ခဲ့တဲ့စနေနေ့မှာတခဲနဲ့တည်ပြုထားတဲ့တနင်္ဂနွေလုံးအတိုင်းတန်နဲ့ပြစ်ခတ်ရစဲအစီအစဉ်ကိုသာအကောင့်ထည့်ဖော်ရမှာဖြစ်ကြောင်းနဲ့လူညွှန်ရေးကောင်စီမှနိုင်ငံ15နိုင်ငံကထောက်ခံခဲ့တဲ့ဆွံ့ဖြတ်ချက်ကိုရုရှားနိုင်ငံကိုယ်တိုင်ကလည်းထောက်ခံထားတယ်ဆိုတော့ကိုမမေ့ဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရက်ကဒင်းနောက်တွေကိုပြောဆိုလိုက်ကြပါကုတာရှိပိုင်း Pawin, Sierra Nangama, Yapon Tosaja, a Pika Yasevo, Lunyako, see a Sumpecha, Alumu Pita, Pinshanibi, Yatari, Sele, Tapia Caniadalu, Sinega Salu, Luantiajo, Tisonga, Pichone, Piosu Gavare, Titue, Sierra Suan, and Letrobi, Lichimurine, Topani, Piani, Rashama, the Zedivite Town Shinidlu, American Suan in a Lome Suin, Chone, Chene Ule, Nika Santinija, Piosu Gava.
ကူတာရှိပိုင်းနာမကစီးရီးယားဆွေရပေါ်ပြည်ပပြုလေအမေရိကန်ကတောင်းဆိုနေတာဖြစ်ပါတယ်ရုရှားကတော့ကူတာရှိပိုင်းမှာလူသားချင်းစာနာတဲ့အနေနဲ့အရသားတွေထွက်ခွာနိုင်အောင်နေ့စဉ်9နာရီတိုက်ခိုက်မှုတွေရပ်ဆိုင်ထားမဲ့အကြောင်းတင်းလာနေတော့မှာပဲတစ်ဖက်သက်ကြီးညာထားတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာနေရူတပ်ဖွဲ့ရဲ့ရင်နှီးအနေပောက်ကွဲရေးပစ္စည်းအပြည့်တန်ကလည်းက ဒီကိစ္စမှာအရသားတွေပါဝင်ပြီးပောက်ကွဲမှုကြောင့်နေရိုးတပ်သားတွေကိုထိခိုက်တာရောမရှိဘူးလို့ပြောခွင့်ရသူကဆိုပါတယ်။တပ်ခိုင်မွေလက်တဲ့ဖြစ်ဘူးကမှချက်ချင်းပြောဆိုတာရောမရှိသေးပါဘူး။ဒါပြင်ဇန်နဝါရီလ29ရက်နေ့ရုံးကလည်းပောက်ကွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့လူနာရင်တဲ့စဉ်ကိုတာလီဘန်အတိတ်ခံပုံကွဲသမားတူကမြို့လယ်မှာပောက်ကွဲခဲ့တာကြောင့်လူပေါင်း100လောက်တိစုံခဲ့ရပါသေးတယ
UAE American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းဒိုမီတာ70 kHz 10683ညဖိုင်းဒိုမီတာ19 kHz 15565နဲ့ဖိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် UAE American ညမာဘိုင်းအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ညင်ညာနေပါတယ်ဒီကြောပြန်ပိခတ်တွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတုံ့ပြန်ချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကတန်တမာရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနိကဆောင့်ကျင်နေကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
။ Yeah, I can just tell you that we're watching that carefully. I can certainly understand that that would be a concern of the government of Bangladesh.
ဘင်္ဂလားဒေ့ရှ်ဆိုရဲဆိုရင်မှုပေါ်နားလည်ကြောင်းနဲ့လက်တလုံးမှာအခြေအနေကိုအနိကဆောင့်ကျင်နေတဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်သာနော်ရကမင်းရုံးကဝါရှင်တန်မှာပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။နိုင်ငံနေဆက်နီးမြန်မာဘက်ချမ်းမှာရန်ကန်ချီရဲ့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေရှိခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာတာဝန်ရှိသူတွေကိုတရားဝင်ကန့်ကွက်ဆက်ပြီးနောက်မှာပဲအမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကတွေကိုစီရင်တိုက်ခိုက်ခဲ့တဲ့ ARS ရဲ့ဆွေးနွေးအုပ်စုကိုလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့အတူဒုက္ခတွေတိုင်းနေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့အတွက်လည်းနိုင်ငံတကာတိုင်ဝမ်ကအခြေအနေကိုအနိကဆောင့်ကြည့်နေကြတာပါဘင်္ဂလားဒေ့ရှ်လူညုံရေးအာဏာပိုင်တွေကတော့ထောင်ကနေချီရှိတဲ့ရိုဟင်ဂျာတွေယာယီနေထိုင်နေကြတဲ့နိုင်ငံခြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေအနီးမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့အတူနေရာယူခဲ့တာတွေ့ရပြီးနောက်မှာပဲမနေ့တုန်းကချက်ချင်းဆိုသလိုမြန်မာတာဝန်ရှိသူတွေကိုကန့်ကွက်ခဲ့ကြပါတယ်မြန်မာလူမျိုးတပ်ဖွဲ့ဝင်တွေကအတန်ချက်ဆက်တွေနဲ့ဒုက္ခတွေကိုမောင်းထုတ်ခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်ကဆွဆွဲခဲ့တာပါမြန်မာဆိုရတာဝန်ရှိသူတွေကတော့ ARS ဆွေးနွေးအဖွဲ့ပါဝင်အချက်ဖက်လွှတ်ရတဲ့နဲ့ပတ်သက်တဲ့သတင်းတွေအရတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရန်လိုတဲ့ယူရချက်မရှိကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ
်အပြည်ပြည်ဆိုင်ရာမိုးရေစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ INCB ကကမ္ဘာမိုးရေစေဝါဆိုင်ရာ2019ခုနှစ်အစည်းအဝေးခန်းစာကိုထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှယင်းဘိန်းဆိုင်ပြုံးမှုဒုတိယအများဆုံးနိုင်ငံဖြစ်ဖို့ပြချပါတယ်ကမ္ဘာမြန်မာဘိန်းဆိုင်ပြုံးမှုဟာ2006ခုနှစ်မှာအနိုင်ဆုံးကိုကျဆင်းသွားပေမဲ့တပြေးပြေးနဲ့ပြန်ပြီးတိုးလာနေခဲ့တယ်လို့အစည်းအဝေးခန်းစာကဖော်ပြပါရယ်ဘိန်းဆိုင်ပြုံးထုတ်လုပ်မှုရဲ့90ရာခိုင်နှုန်းကိုရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးတာပါမွေဆေးဝါးနဲ့ရာဇမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရရှမ်းပြည်နယ်တွင်ဘိန်းဆိုင်ပြုံးထုတ်လုပ်မှုက2016မှာပိုတိုးလာတယ်လို့ဆိုပါရယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်မက်သက်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားထုတ်လုပ်မှုတွေတိုးလာနေပြီး2016ခုနှစ်အတွင်းစိတ်ပြဆေးပါပေါင်း1တန်ခွဲကိုဖမ်းမိခဲ့ပါတယ်ဒါအပြင်ဘိန်းဖြူနဲ့အခြားမွေးဆေးဝါးတင်မှုတွေဟာမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုမှာတိုးလာနေတယ်လို့အစည်းအဝေးခန်းစာကဖော်ပြပါရယ်ကမ္ဘာတစ်ဝှမ်းမွေးဆေးဝါးထုတ်လုပ်သုံးဆမှုအကြောင်းဖော်ပြထားတဲ့အစည်းအဝေးခန်းစာကိုကြာတာပလေးနဲ့မှာ INCB ကထုတ်ဝေလိုက်တာပါမက္ကဆီကိုနိုင်ငံတွင်သုံးဆနေတဲ့ကိုကိန်းလေးပုံသုံးပုံဟာမက္ကဆီကိုနဲ့အမေရိကတိုက်အလဲဘက်ကနေဝင်ရောက်လာတာဖြစ်တယ်လို့လည်းအစည်းအဝေးခန်းစာကဖော်ပြပါရယ်
ဖိလစ်ပိုင်နိုင်ငံကမွေးစီဝတ်တက်ဖြည့်အစီအစဉ်မှာဥပဒေမဲ့တက်ဖြည့်မှုတွေကိုကုလသမဂ္ဂတာဝန်ရှိသူတွေစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းသမ္မတရိုဒရီဂိုဒူတာတီကပြောလိုက်ပါတယ်။သမ္မတဒူတာတီလက်ထက်မွေးစီဝတ်တက်ဖြည့်အစီအစဉ်မှာတက်ဖြည့်ခံရသူတွေနဲ့ပတ်သက်လို့ကုလသမဂ္ဂထူးခြားစေလာရောက်စစ်ဆေးမဲ့အစီအစဉ်ကိုအစိုးရအဖွဲ့ကလက်ခံမဲ့သဘောထားတွေပြသနေတဲ့ပေါ်သမ္မတကတုံ့ပြန်ပြောဆိုလိုက်တာပါ။လူခွင့်ရေးတော်ပဲဖြစ်ဖြစ်ဘလို့ထူးခြားစေမျိုးပဲဖြစ်ဖြစ်ဖိလစ်ပိုင်နိုင်ငံကိုရောက်လာပြီးမင်းမြန်တဲ့အခါဘာမှဖြစ်ချားစရာမလိုသလိုကိုတိုင်းပြည်ကိုကိုပါတာဘလို့ပုံစံနဲ့ပဲအုတ်ချုပ်အုတ်ချုပ်ဆုတ်ဖက်စရာမလိုတဲ့အကြောင်းလဲသမ္မတဒူတာတီကပြောဆိုသွားပါတယ်။လူပေါင်းထောင်ချီတည်ဆုံခဲ့ရတဲ့ဖိလစ်ပိုင်သမ္မတဒူတာတီရဲ့မွေးစီဝါတက်ဖြည့်အစီအစဉ်ပေါ်လူခွင့်ရေးလှရှာသူတွေကတော့လူသားတူပေါ်ကျွလုံနဲ့ရာဇဝမှုမြောက်တဲ့လောက်ရဖြစ်သည့်ပြောဆိုနေကြတာဖြစ်ပါတယ်။
အစ္စရေးနိုင်ငံကဘီကွတ်တယ်လီဖုန်းလိုင်းလျှို့မြင်သားကြတဲ့အင်တာနက်ကုမ္ပဏီပါဝင်ပတ်သက်နေတဲ့အကျဉ်းပြချစားမှုစုံစမ်းစစ်ဆေးရေးတစ်စိတ်တစ်ပိုင်းဖြစ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကိုရဲတို့ကပထမဆုံးစစ်ဆေးမြင်မြန်ခဲ့တယ်လို့အစ္စရေးသတင်းမီဒီယာတွေကပြောပါရယ်။ဝန်ကြီးချုပ်နာတန်ယာဟူနဲ့ဇနီးဆာရာကိုတခြားနေရာတစ်ခုမှာမြင်မြန်စစ်ဆေးနေချိန်မှာပဲမစ္စတာနာတန်ယာဟူရဲ့နေအိမ်ကိုတောက်ကြနေမှာပဲရဲတို့ကဝင်ရောက်ရှာဖွေခဲ့တယ်လို့စစ်တပ်ပိုင်းရေဒီယိုနဲ့အခြားသတင်းမီဒီယာတို့ကပြောပါရယ်။ဝန်ကြီးချုပ်နာတန်ယာဟူနဲ့ဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေစီကအခွင့်အရေးရဖို့ဘက်ကွတ်ကုမ္ပဏီကသူ့ရဲ့ဝေါ်လာသတင်းစာမျက်နှာမှာဝန်ကြီးချုပ်နာတန်ယာဟူနဲ့သူ့စီနီတို့ရဲ့အကြောင်းတွေကိုပဲလိုက်ဖော်ပြထားတယ်လို့အစ္စရေးရဲတို့ကဆွဆွဲပြောဆိုပါရယ်ပြီးခဲ့တဲ့နှစ်အထိဆက်သွယ်ရေးလုပ်ငန်းအဖွဲ့မှာတာဝန်ယူခဲ့တဲ့မစ္စတာနာတန်ယာဟူကိုအခုလိုစစ်ဆေးမျက်နှာပထမဆုံးအကြိမ်လည်းဖြစ်ပါရယ်ဒီစုံစမ်းစစ်ဆေးမှုကို KISS 4000 လို့နာမည်ပေးထားတာဖြစ်ပါရယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းလေးကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေကူထုတ်လွှင့်နေတဲ့ဒီစီစဉ်ကိုရေဒီယိုကသာမကပဲအင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပါမယ်နှစ်နိုင်ငံနေစပ်ဒေသမှာမြန်မာဘက်ကတိုက်ရင်အားတိုးမြင့်ချလာတဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနရဲ့အစိုးရအရာရှိတဦးကနေဇက်ဒေတာဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ခြားထားရတာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တက်လော့အခြေအနေမှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးနယ်မြေတည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်နေတယ်လို့ပြောကြပြီးတော့ဒီဆက်လက်ဆောင်ရွက်ဖို့ကိုလည်းပြင်ဆင်နေကြောင်းပြောပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့နေဇက်ဒေတာမှာဒုက္ခသည်တွေထောင်ချီနေထိုင်နေတာကြောင့်မြန်မာဘက်ကလုံခြုံရေးအင်အားတိုးမြင့်ချထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနခိတအမြဲတမ်းအတွင်းဝင်ကမြန်မာတန်မတ်ကိုခေါ်ယူတွေ့ဆုံပြီးတက်တွေရုပ်သိမ်းဖို့ကြာသာပတေးနေ့ကပြောကြားခဲ့တာပါမြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကပြီးခဲ့တဲ့လ20ရက်နေ့ကနေဆက်ဒေတာမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့မိသားစုစီးရင်တွေကောက်ယူဖို့အတိပေးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေအရလုံခြုံရေးအင်အားတွေတိုးမြင့်ခဲ့ရတာဖြစ်ကြောင်းအခုလိုပြောပါတယ်
မိသားစုစီးရင်တွေကောက်ဖို့လို့အတွက်ကျွန်တော်တို့ကအတိပေးပါတယ်အဲ့တော့အဲ့ဒီပေးပြီးတဲ့နောက်ပိုင်းမှာစစ်တွေမှာဘုံတွေပေါက်ပါတယ်ဒီထဲမှာအာဆာတွေရှိနေတယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ရထားပါတယ်အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မြို့လည်းဝဲစခန်းမှာရှိတဲ့ဒီဝန်ကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဆက်ဆောင်ရွက်တပ်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြင့်ချထားခြင်းဖြစ်ပါတယ်ဒီဟာကလည်းမန္တမိတ်ကျောင်းမှာရှိတဲ့လူတွေပြန်လာဖို့အတွက်ကျွန်တော်တို့ဆွေးနွေးနေတယ်လို့တစ်ဖက်ကလည်းဒီအကြံဖက်သမားတွေဒီဘက်ကိုဝင်မလာအောင်ကျွန်တော်တို့ကဟိုအင်အားပြပြီးတော့ထိန်းထားတဲ့သဘောပဲဖြစ်ပါတယ်
နိုင်ငံတကာသတင်းမီဒီယာတွေကတော့နေဆက်ဒေတာမှာနေထိုင်နေတဲ့ဒုက္ခသည်တွေထွက်ခွာသွားဖို့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအတန်ချဲ့ဆက်တဲ့သတိပေးပြောဆိုတာတွေရှိကြောင်းနဲ့နေဆက်အနီးစီးရေးလှုပ်ရှားမှုတွေဟာနိုင်ငံတကာလုံထုံးလုံလေးတွေကိုဖောက်ဖျက်ရရောက်တယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကပြောဆိုကြောင်းဖော်ပြကြပါတယ်မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကနယ်နိမိတ်သဘောတူညီချက်အရနှစ်နိုင်ငံတပ်ဖွဲ့တွေဟာနေဆက်မြင်းတလျှောက်လုံခြုံရေးကိုပူးပေါင်းဆောင်ရွက်ခွင့်ရှိကြောင်းပြောပါတယ်ဒီလိုပူးပေါင်းဆောင်ရွက်တာတွေကိုအရင်လအတွင်းကလည်းဆောင်ရွက်ခဲ့တယ်လို့ဆက်လက်ပြီးလည်းဆောင်ရွက်ဖို့ရှိကြောင်းပြောပါတယ
်မြန်မာဘင်္ဂလားဒေ့ရှ်နယ်နိမိတ်အတက်ပိုင်းမှာကျွန်တော်တို့ coordinated patrol လုပ်ပြီးနေတာကျွန်တော်နှစ်ပတ်လောက်ရှိပါပြီနောက်အခုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီယာယီရွှေပြောင်းနေထိုင်တဲ့လူတွေနေရာတာဝန်ရှင်ကိုလည်း coordinated patrol လုပ်ဖို့လို့ကျွန်တော်တို့ဆွေးနွေးနေပြီဖြစ်ပါတယ်နော်ဒါကကျွန်တော်တို့နယ်နိမိတ်မြင်းတလျှောက်မှာနှစ်ဖက်နေကြားဆောင်ရတပ်ဖွဲ့တွေဒါပူးပေါင်းဆောင်ရွက်ပါမယ်အစီအမံပဲဖြစ်ပါတယ်နော်အပေါ်ပိုင်းမှာပြီးတဲ့အတွက်အခုကျွန်တော်တို့အောက်ပိုင်းဒီမိုင်းတိုင်းအမှတ်ဒီ34 35အဲဒီကနေဒီ40နှစ်ထိကျွန်တော်ဆက်လုပ်ပါမယ်ဟိုနှစ်ဖက်ရတပ်ဖွဲ့ချင်းအောက်ခြေ level မှာကျွန်တော်ဆွေးနွေးပြီးဖြစ်ပါတယ်
ပ ီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကို ARSA အစွန်းရောက်အဖွဲ့ကစီးနှင်းတိုက်ခိုက်ခဲ့တဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရမှာလူ့အခွင့်အရေးချုပ်ပေါက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲထားပါတဲ့ဒီလိုရှင်းလင်းခဲ့တဲ့နောက်ဒုက္ခသည်6သိန်းခွဲကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတဲ့
ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာတင်းမာမှုဖြစ်နေခြင်းမှာနှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြားမှာခိုလုံနေကြတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာအစိုးရဘက်ကဖိအားပေးလာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်စခန်းတွေစီကိုထွက်ပြေးလာကြရတယ်လို့ကုတုပလောင်နဲ့ဘာလူခါလီစခန်းကဒုက္ခသည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေပြန်လာရင်ကျိုးစိုးလက်ခံနေရခြားထားပေးဖို့အဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရကဆိုနေပေမဲ့တက်တလောဖန်ဆင်းမှုတွေရှိနေတဲ့အပေါ်စိုးရိမ်နေကြရလို့နေရရင်ကိုပြန်ဖို့ကလည်းမဖြစ်နိုင်သေးဘူးလို့ဒုက္ခသည်တွေကပြောဆိုနေတာပါအသေးစိတ်ကိုတော့မဆုမွန်ကတင်ပြပါမယ်
ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မှာမြန်မာဘက်ကလုံခြုံရေးတပ်အင်အားတွေတိုးချလာတဲ့အနေအထားပေါ်တပ်တွေပြန်ရုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတောင်းဆိုနေခြင်းဖြစ်ပါတယ်အခုလိုနယ်မြေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာပဲနှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြားထဲမှာခိုလုံနေထိုင်နေတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာဘက်ခြံကဖိအားပေးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်နယ်စပ်မှာတပ်အင်အားတွေတိုးချလာတဲ့အပြင်အခုလိုဖိအားပေးနှင်ထုတ်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကဒုက္ခစခန်းလေးစီကိုမွတ်စလင်ဒုက္ခသည်တော်တော်များများထွက်ပြေးခိုလုံလာနေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းလေးဥမောင်မောင်ကအခြေအနေကိုပြောပြပါတယ
်မနေ့ကចောင်းနာរីခွဲလောက်မှာလေ0 line ပေါ့0 line မှာမနေ့ညနေပိုင်းចောင်းနာរីခွဲလောက်မှာအဲ့ဒီမြန်မာစစ်သားနဲ့ဂျာဆောင်ပေါ့သူတို့လာပြီးတော့အဲ့ဒီ second day ကဝမ်ပချိုးစားနေတယ်လေသူတို့ကိုချင်းကြောပြီးတော့ပေါ့အဲ့ဒီနောက်ပိုင်းမှာဒီအဲ့ဒီ second မှာရှိတဲ့လူတွေကသူတို့အော်ဟုတ်ပြီးတော့သူတို့လူကြီးဆိုင်ကြီးဖိတ်ခွာခဲ့တယ်လို့သိရတယ်ကျွန်တော်လောလောဆယ်အဲ့ဒီမှာ0 line မှာရှိတဲ့လူရီယာလောလောဆယ်သူရဲ့အဲ့ဒီကနေလူရီယာလောလောဆယ်နည်းနည်းရောက်ပြီးတော့သူဒီဖကုတုပါလုံးစကန်နေဘာလူခလေးတော့ကစကန်အချားစကန်နေမှာကုလူနေရတယ်တည်ရတယ်အခုဒီအဲ့ဒီနေရာမှာအချက်လူတွေခြံခဲ့တယ်လက်တည်ရတယ်အဲ့ဒီမှာအခုတည်းအဲ့ဒီမြန်မာဘက်ကစစ်တပ်တွေအာသူမင်းချတာလည်းတည်ရတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်း BGD ရီလောလောဆယ်ဒီမှာဆွန်ချင်းနေတယ်လို့တည်ရတယ်
နှစ်နိုင်ငံနဲ့နိမိတ်မြင်းကြားတဲ့အခုလက်ရှိအခြေအနေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်တပ်တွေအင်အားတိုးချဲ့ထားပြီးစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေတယ်လို့ကြားသိရပြီးတော့နယ်စပ်ရာစခန်းတွေဖြစ်တဲ့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းတွေဘက်ကိုတချို့တိတ်ဆောင်လာတာရှိတယ်လို့မိသားစုတချို့လည်းအဲ့ဒီနယ်နိမိတ်မြင်းကြားထဲမှာပဲပြိမိနေတာတွေလည်းရှိတယ်လို့ဘာလူခါလီဒုက္ခသည်စခန်းတွေကိုကြီးဆလန်ကလည်းပြောပါတယ်
ဒုက္ခတွေကသူတို့ကစွန့်နေပြီးတော့ဟောကြတယ်။နောက်အခုနေရအရှင်တွေကဒီနေ့ပြရတော့စိမနေတော့ပဲဒီတော့လည်းအဲဒီရတဲ့စာအာနိစ်တဲ့တို့နောက်နေကြပေါင်းရက်ခွဲတို့ကကျွန်တော်တို့ဆွဲလိုက်တယ်။နောက်မြန်မာဘက်ကလည်းအမှနေရအနည်းမှာအဲမနစ်တဲ့နဲ့နေကြပေါင်းရက်ခွဲညာမြောက်ကရောက်ရှိလာတယ်လို့ကျွန်တော်တို့ဖွင့်ပြရကြတယ်ခင်ဗျာ။နောက်ပြီးတော့သူတို့ကနေစီရစ်အဲမရှိတော့အဲ့ဒီညမှာပဲဆက်လက်ပြီးတော့သူတို့နေထိုင်ကြတယ်။သူတို့ကပထမလာပြီးတော့မနေ့ကညနေအပိုင်းဆက်ဆက်နဲ့អော်ပြီးတော့ကြောတယ်။ဒီမှာသူတို့ကဒုက္ခပြာချူကိုလောလောဆယ်နဲ့ကြည့်တယ်။ဆက်ဆက်ကြဆိုပြီးတော့နမနိုင်ရဲ့ဘက်ကိုဝင်ဝင်ကြလောက်ပြီးဥပ္ပါကိုဆက်ဆက်ကြအဲ့ဒီညမှာမနေကြနဲ့ဆိုပြီးတော့သူတို့ဟောပြောတယ်။ယနေ့အရှင်အပြည့်ဒီညနေဒီမနေ့အရှင်အပြည့်ရောဥပ္ပါမှာလည်းလုံချင်းရဲ့စက်ဖွင့်ဝင်တဲ့တော်တော်များများဖြစ်ကြတယ်။ဒီဘက်ကလည်းလုံချင်းရဲ့အဖွဲ့စီအရပွဲကြတာဟာကိုကျွန်တော်တို့မြင်တွေ့ရပါတယ်။
တိတ်နေချီခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘတ်ချန်ကဒုက္ခသည်စခန်းတွေစီကိုအခုလိုထပ်ပြီးတော့တိမ်းရှောင်လာတဲ့ဒုက္ခသည်တွေရောက်လာလို့စခန်းတွေရဲ့အခက်အခဲဖြစ်ကြရပေမဲ့နေရရင်းကိုပြန်ဖို့ကတော့အခြေအနေမပေးသေးဘူးလို့လည်းကိုကြီးဇလန်းကပြောပါရယ်။အထူးသဖြင့်ကတော့ဒီအပိုင်းတွေမှာ ARSA စံဖတ်အဖွဲ့နဲ့ပတ်သက်ဆွနယ်မှုရှိတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖမ်းဆီးမှုတွေရှိနေတဲ့အတွက်နေရရင်းပြန်ဖို့ကလည်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်တယ်လို့သူကဆက်ပြောပါရယ်။
ကျွန်တော်မန္တလေးဆိုင်ရာကျေးဇူးမြတ်တော်ကိုယ်လေအမလာဥအောင်ကျောင်းကဇမမက်ကိုဒီကြတဲ့မဆက်ချရနိမနာခုနရခွဲမှာမိန်းကလေးတွေစိတ်မှာဥကိုဖန်ဆီးလိုက်တယ်ရင်းနေမြားနိငါပြရစကားကိုလာခိုက်ခိုက်တဲ့သူတို့အဲ့လိုအမလာတယောက်ကိုတော့ဖန်ဆီးရစ်စစ်ပန်ချဖို့စီစဉ်လိုက်တာကဒါမျိုးတော့ရှင်းလင်းဖတ်ကြအောင်လုပ်နေတာကိုပြတ်တက်လိုက်တာလို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ
့ဒီကတည်းကတော့ဥပဒေတွေကမနာနိုင်တဲ့ပုဂ္ဂိုလ်ကိုသူတို့ပါရတဲ့ဆက်မဲ့စီကျွန်တော်ရဲ့အပြည့်လေးရဲ့အလွန်ရှိယူတဲ့အကြံဉာဏ်မှရှိနေပါတယ်ခင်ဗျာ
မြန်မာဆိုရဘက်ကတော့ပြန်လာမဲ့သူတွေအတွက်ကြိုးစိုးလက်ခံနေရာချထားရေးဂျားစခန်းတွေဖွင့်လှစ်ထားပြီးအသင့်ဖြစ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ရောက်ဒုက္ခသည်တွေမှာတော့နိုင်ငံသားအခွင့်အရေးဒဏ်ထူပေးဖို့အပါအဝင်မိမိတို့ရဲ့နေရရင်တွေမှာဘေးကင်းလုံခြုံစွာပြန်လည်အခြေချနေနိုင်ရေးစတဲ့အချက်ဆက်နှစ်ချက်ကိုမြန်မာအစိုးရစီကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေကနေတစင်စာပေးဖို့တောင်းဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပေးလိုက်တဲ့ဒုက္ခသည်စီးရင်နေမှာလဲစီစစ်နေရဆဲအနေအထားဖြစ်လို့ဒုက္ခသည်တွေပြန်လဲလက်ခံစီစစ်ရေးအစီအစဉ်ကနှောက်နှေးနေဆဲဖြစ်ပြီးအခုလိုနေဆက်တင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထပ်မံတိမ်းရှောင်လာသူတွေလည်းရှိနေဆဲဖြစ်ပါတယ်ရှင
်မဆုမွန်မေးမြန်းတင်ပြခဲ့တာပါဒါနဲ့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံဘက်ကိုပေးပို့လာတဲ့ဒုက္ခသည်စီရင်ဟာနှစ်နိုင်ငံသဘောတူထားတဲ့အချက်အလက်တွေမပါဝင်တာကြောင့်ပြန်လည်တောင်းခံထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအခုချိန်ထိပြန်လည်အကြောင်းပြန်လာတာမျိုးမရှိသေးဘူးလို့အစိုးရဘက်ကပြောပါတယ်ဒီစင်းတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ရက်ကဘင်္ဂလားဒေ့ရှ်ကပေးခဲ့တာမှာလိုအပ်ချက်တွေရှိနေခဲ့တာပါပြန်လည်တောင်းခံတဲ့ဒီသတင်းတစ်ပတ်အကျော်အကြာမှာပဲတစ်ဖက်နိုင်ငံကနေပြန်လည်အကြောင်းပြန်လာမရှိသေးတာမို့ဒီစီစစ်မှုတွေနှောင့်နှေးနေရတယ်လို့အစိုးရကဆိုနေပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်အမေခါကသတင်းပေးပို့ထားပါတယ်
ဘင်္ဂလားဒေ့ရှ်အစိုးရကကနဦးစစ်စစ်ပြီးမြန်မာပြည်ထောင်စုဝန်ကြီးကိုပေးလိုက်တဲ့လူစင်းထဲမှာနှစ်နိုင်ငံနားလည်မှုစာချုပ်လွှာထိုးတွင်းကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်မဲ့သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်တောင်းခံထားတာအခုဆိုရင်သတင်းတစ်ပတ်ကျော်နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိအကြောင်းမပြန်လာသေးတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်သူကခုလိုပြောပြလာတာပါ
ကျွန်တော်တို့ကနိုင်ငံသားရေးဝန်ကနေတရားဝင်လမ်းကြောင်းကနေကျွန်တော်တို့ပြန်လည်ပြီးတော့ပြောကြားထားပါတယ်သူတို့ဘက်ကတော့ဒီကောက်ကစားမှာရှိတဲ့ကော်မရှင်နာကိုသူတို့အကြောင်းကြားပြီးရင်ကျွန်တော်တို့ဘက်ကပြန်လည်ပြီးတော့အကြောင်းပြန်ပြပါမယ
်ဒုက္ခတွေပြန်လက်ခံနိုင်ဖို့ပြန်လက်ခံရေးသတ်မှတ်ပုံစံမှာလူတဦးချင်းစီရဲ့လက်ပွေမိသားစုဝင်ပုံတွေပါဝင်ရမယ်ဆိုပြီးနှစ်နိုင်ငံနားလည်မှုစာချုပ်လွှာမှာသဘောတူလက်မှတ်ရေးထိုးထားပေမဲ့တကယ်တမ်းပြပို့တဲ့အခါမှာတော့ဒီအချက်တွေပါဝင်လာတာမရှိတာကြောင့်စစ်စစ်ရာမှာအခက်အခဲတွေရှိနေတယ်လို့အလုံတမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကပြောပြပါတယ
်ဆစ်ဆင်းနေတာတော့ဘင်္ဂလားဒေ့ရှ်ကပို့တဲ့ပုံစံကကျွန်တော် MOU ထိုးထားတော့ကတတ်မှတ်တဲ့ပုံစံမျိုးပို့ပဲအချက်လက်တွေတော်တော်များများလိုနေလို့အဲ့ဒါကြောင့်ကျွန်တော်တို့အမှားရင်းဖြစ်မှာဆိုလို့အချိန်ယူပြီးတော့ဖြစ်တာဟုတ်တိုးတက်မှုတော့တော်တော်ကိုနှေးသွားတယ်ဟိုအမှားရင်းတွေမဖြစ်အောင်တော်တော်ကြိုးစားပြီးလုပ်နေတဲ့နေတာဖြစ်နေတော့ဒါပေမဲ့အချက်လက်မပြည့်စုံတဲ့ဖြစ်တာတော့အထက်ကလည်းအတိမပြည့်သေးတာဖြစ်တဲ့အတွက်ကျွန်တော်တို့ပြောလို့မရသေးပါဘူးခင
်ဗျဒါအပြင်ပြန်လည်လာရောက်မဲ့သူတွေအနေနဲ့အခုလိုပြန်လာတာဟာဘယ်သူတဦးတယောက်မှချင်းချောက်တာမပါပဲကိုယ်တဘောနဲ့ကိုပြန်လာရဲဆိုတဲ့အချက်ရဲ့ပြန်လည်ရောက်ရှိချိန်မှာအကြမ်းဖက်မှုမှာပါဝင်ခြင်းမရှိဘဲမြန်မာနိုင်ငံရဲ့တီးဆဲဥပဒေတွေကိုလေးစားလိုက်နာပါမယ်ဆိုတဲ့ခံဝင်ချက်တွေပါရမယ်လို့နှစ်နိုင်ငံနားလည်မှုစာချုပ်လွှာမှာသဘောတူထားခဲ့ပေမဲ့ဒီအချက်တွေလည်းပါဝင်လာတာမရှိခဲ့ဘူးလို့ဦးမြင့်ကျိုင်းကဆိုပါတယ်ဒီအချက်တွေတောင်းခံရတာဟာလေပြန်လာတဲ့သူတွေအနေနဲ့မိမိသဘောအရာလွတ်လပ်စွာပြန်လာတာမျိုးဖြစ်စေချင်တာအပြင်ပြန်ရောက်လာတဲ့အခါမှာလည်းအကြမ်းဖက်မှုတွေထပ်မဖြစ်ဖို့ရည်ရွယ်ပြီးတောင်းတာဖြစ်တယ်လို့ဦးမြင့်ကျိုင်းကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်စစ်ဆောင်ရွက်တာမပြီးသေးတာမို့အခုချိန်ထိလက်ခံနိုင်ခြင်းမရှိသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ဒီဒုက္ခသည်တွေအားလုံးကိုနှစ်နှစ်အတွင်းဌာနေပြန်ရေးအပြစ်သက်ဆောင်ရွက်မယ့်အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကတော့ပြောဆိုထားပါတယ်။ဒုက္ခသည်တွေမြန်မာဘက်ပြန်လာတဲ့အခါသူတို့အတွက်ဒဏ်ထူညီမျှတဲ့နိုင်ငံသားအခွင့်အရေး၊နေစဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတွေကိုအဓိကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကတောင်းဆိုမှုတွေရှိနေသလိုနိုင်ငံတကာဘက်ကလည်းအလားတူတောင်းဆိုမှုတွေရှိနေပါတယ်။ဒီပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဒုဝန်ကြီးဦးစိုးအောင်ကပြန်လည်လက်ခံရေးမှာနေ့စဉ်လူမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတို့အပြင်အမျိုးသမီးတွေနဲ့ကလေးတွေအတွက်ကျပ်ဘီလီယံချီပြီးကုန်ကြခံကပြန်လည်ထူထောင်ပေးဖို့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုနိုင်ငံတကာဘက်ကလက်ခံစည်းကျင်တယ်လို့ဆိုပါတယ
်ကလေးတွေအမျိုးသမီးတွေဝင်လာတဲ့ဆိုတဲ့အခါမှာလည်းအမျိုးသမီးတွေနဲ့ဆိုင်တဲ့ကလေးတွေနဲ့ဆိုင်တဲ့အခါမှာကလေးတွေရဲ့ဆောင်ရှားမှုအပိုင်းတွေမှာလည်းကျွန်တော်တို့ဥမ္မနာဦးစီးဌာနဘက်ကလည်းအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ပြင်ဆင်ထားတယ်အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့က
อะไรก็เลี้ยงเดียวนี่อารูบารูซาดิเชบอนเนาะตามนี้เนี่ยสาวจันนรัวชีเซนทาระโอ้ยยังยิ่งขับไปด้ารูอะไรวิเทอร์ไปด้ารูวอชซิสเต็มนี่ลูกไปด้ารูซาดิเชนทาริจิงโอ้อะไรแต่เมื่อเช้าตัวกูเลยจันนรัวอะไรใส่จุยตัวสุดเลยใส่จุยเมื่อวันสุดเลยเมื่อวันนี้แล้วด่ารีลงในมือตัวเลยชีเซนทาริอะไรจิงโอ้กูยังกูสาวเดี๋ยวสุดเลยก็จะมากวนนี่เพราะมาวิ่งป่าวิ่งเพราะมาลูกอาบไปเลยเดี๋ยวเนี่ย
อันนี้เราดูด้านเนื้อตัวเวงยามเอลูกอันนี้ตัวกูเลยจะนอนรู้ว่าตัวมันเล่าแต่คุณสูรุษเองเลยอันนี้มาเลยจะนอนดูที่นั่นนี่บาร์ดีฟิบูซีซินิลเล่นนี่จ้าดูข้าเด็กเป็นปุ่นนี่ยามาปุ่นเลี้ยงยามสามหูสี่เอ็ดตัวกูเล่าแต่เมื่อกาดูข้าเด็กมีสัญญาไม่ห้ามมันจะยงยวนเอเชียกาตาวันสี่ดูเรียบ่าวเองนั่นไงเนี่ยก็ลูกคุยเพื่อสี่ดูกูจีกันพูดถึงเรื่องปิงลาเทชสูยานเนี่ยอันนั้นนั่นไงเรียบกันรู้ต้องสูนี่จ้าวาริชิน
ตัวราชินีเช่นยามาเรียกงานนี้อาจจะชั่วมาไม่จ้าตีกันกับเบลูเอที่ใหญ่ตีจีเคียร์เนี่ยฟงเผาเกวี่ยมือเนี่ยจูนั่งเงี้ยยี่อาจจะพามุรีช่วยร้านนี้ยาบาร์เลยเบลูเช้ามือเช้านั่งเงี้ยอาจจะพามุรีปอบเอาหนีบาร์เลยเบลูลุยกันนั่งเงี้ยอาจจะพามุรีกูจูนุนี่จาราบาร์เลยนั่งเงี้ยอาจจะพามุปีกาเก่งวิ่งเอาบาร์เวลูกูลุนี่เดลสุราริกรอฟิวเอสนี่นี่ยาตายใหญ่ลีไลซิเซมาสุนี่จายาออกมาเช่น ป่าวเองสวยหน่อยลูดูเรียนนี่เนี่ยฟิวเอฟโฟนนั่นแบบเจ้เนี่ยตรงนี้เนี่ยตู้เช่นเนี่ยงางางาลีกูคอยอยู่ปีสัตว์ตัวยามเอตัลีโฟนนั่นแบบกูจดทะเบียนไปปูทานในมาเลยกูเลยมาป่าวเองนี่ดูเรียนนี่เลยอีเมลเนี่ยแบบพี่อาจารย์ไฟเนี่ยแบบพี่ฟิวเอฟอีเมลเลยสาบาร์มิสแอทฟิวเอฟนิวส์ดอทคอมกูจดทะเบียนไปปูทานในเดี๋ยวฟิวเอฟเฟซบุ๊กสามีนามาเลยมาเช็คดูจดทะเบียนไปปูทานในมาเลย
นี่นี่ยาตายยาลีไลซิเซงะจูซูบาร์เรชันมันนั่นเป็นสัญญาวิวเอแต่ลีไลซิเซมาตัวราชินีป่าวเองสวยงามจ้าบ่าวนู่นทำมาเพิกโกลัยอาวาริกเนาะวิวเอนี่ทอลเวนนี่เรื่องซีซันนับแต่ลูกวิบันจัมเบจินเนี่ยที่จะเจนต้องยินเนี่ยส่วนนอีเมลิสเบอร์มิสแอทวิวเอนิวส์ดอทคอมกูสายด้านในมาเลยกูทอลเวนนี่เรื่องวิดีโอซีซันพีบีจิมาเว่วิวเอมีมาเวงอ่ะเต็มเสมอยูมีตั้งยาซีซันนี่กู Asia
77就读嘛，朋友收藏吧。我国这边进球股，股澳门五啊，表价比较高。我话别人要么说，今年呢，马上要面临纽约的那特地股，拜三他叫，而且他们那边普京呢，表示这个美国台湾西头一个白下来牌，而且呢，纽约虽然新年要九万里啊，俺好像没好多。
อเมริกันก็ชิ้นเจ้าหนึ่งส่วนมีสีเดียวเจ้าเนี่ยตำนานอินฟิโรเนี่ยเป็นคนสุดท้ายนะเจ้าดูกับว่าต้องเปลี่ยนเลยจ้าละว่าตำนานเนี่ยลูมิเนียตุนกงนี่พอคนในตัวเนี่ยตำนานเจ้าตำนานตอนนี้ทั้งงานชิ้นเจ้าพิอสุเลเดียด้วยคนในเอเชียสิบวันพิลามลาสูบีโซยมุรีเลพบเอาละว่าเลยอเมริกันเนี่ยตำนานพิอสุเจ็บปีที่กินมาเวปนาริสิกว่าที่เขามาเลยจ้าเสมุรีตัวยาดูกับว่าเขาสั่งที่ชัวร์เลยแล้วต้องเปลี่ยนไหมเจ้าชิ้นเจ้าพิอ
အနေနဲ့အရသာတွေဘေးလွတ်ရာထွက်ခွာနိုင်မှုဆိုပြီးရုရှားကယာယီတက်ခတ်မှုရပ်ဆိုင်ပေးထားတဲ့အစီအစဉ်ဟာရစီရီစီယာကိစ္စဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ပါတယ်။ကုသမဂါကပြီးခဲ့တဲ့စနေနေ့မှာတခဲနဲ့တည်ပြုထားခဲ့တဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ပြစ်ခတ်ရစီအစီအစဉ်ကိုသာအကောင့်ထက်ပေါ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကဒိနောက်တွေကိုပြောဆိုခဲ့တာပါ။ကြောင်ပြန်ပြည်ခတ်တီကျုံရဲရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေတုံ့ပြန်ချက်ထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကတန်တမာရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနီးကစောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ဆိုးရရဲ့ဆိုးရိမ်မှုပေါ်မှာနားလည်ကြောင်းနဲ့လက်တလုံးမှာအခြေအနေကိုအနီးကစောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00အထိလိုင်းမီတာ71.25ရူကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9:00မှာကျွန်တော်တို့တခါပြန်ဆုံရအောင်ပါဗျာ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.